ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကနိုင်ငံတောင်ပိုင်းဒါဗာအိုမြို့တော်ဝင်ဖြစ်နှစ်20ကြာသူလူခဲ့ချိန်အတွင်းမူးယစ်ဆေးဝါးရောင်းဝယ်သူလူတန်လျာရှိသူတွေကိုကိုယ်တိုင်တပ်ပစ်ခဲ့တယ်လို့ပြောလိုက်ပါတယ်။တနင်္လာနေ့ကစီးပွားရေးလုပ်ငန်းရှင်တွေကိုပြောတဲ့မိန့်ခွန်းထဲမှာမစ္စတာဒူတာတေကအဲ့ဒီလိုဝန်ခံပြောဆိုသွားတာပါ။ဒါဗာအိုမြို့ကိုမော်တော်ဆိုင်ကနဲ့လှည့်ပြီးသူတပ်ပစ်နိုင်အောင်ထိတိုက်တွေ့မဲ့အခြေအနေကိုလိုက်ရှာတယ်လို့သူကခက်ကြွားကြွားပြောပါတယ်။သူလုံနိုင်ရင်ရဲတွေဘာကြောင့်မလုံနိုင်ရမှာလဲဆိုတာကိုပြဖို့အတွက်မူရီတန်ရရှိသူတွေကိုတတ်တာဖြစ်တယ်လို့သူကဆိုပါတယ်။ပြီးခဲ့တဲ့ဇွန်လမှာသမ္မတဖြစ်လာချိန်ကလေးကမူရီစေဝါရောင်းဝယ်တယ်လို့တန်ရရှိသူတွေကိုအမြင့်ပြတ်ချေမှုန်းနေတဲ့ပေါ်ခုခံကာကွယ်ပြောဆိုနေချိန်မှာပဲမစ္စတာဒူတာလေးကအခုလိုရုတ်တရက်ပြောချလိုက်တာပါ။မူရီတိုက်ဖြစ်ရေးစီမံချက်ဆလုပ်ခဲ့ကလေးကဆိုရင်ရဲနဲ့လက်မယုံအဖွဲ့ကတတ်တာကြောင့်လူပေါင်း6000နီးပါးတိုက်ဆုံးပြီးပါပြီ။ဒီပေါ်လူအခွင့်ရေးအဖွဲ့တွေကုလသမဂ္ဂနဲ့အမေရိကန်သမ္မတဗရာကိုဘောင်းမကဝေဖန်ပြောဆိုထားတာပါ။ဝေဖန်ပြောဆိုတာတွေကိုမစ္စတာဒူတာတေကလွတ်လွတ်ရှုပြီးစီမံချက်ကိုဆက်လုပ်နေတဲ့အပြင်သူ့ကိုယာရုကဖယ်ရှားဖို့ကြိုးစားတဲ့အတိုက်ခံတွေကိုတော့မှစိန်ခေါ်ထားပါဗျ။